2016ခုနှစ်အတွင်းပြသခဲ့တဲ့မြန်မာရုပ်ရှင်ဇာတ်ကားတွေဟာရိုက်ကူးမှုအပိုင်းမှာရောဇာတ်လမ်းနဲ့တရုပ်ဆောင်မှုအပိုင်းမှာပါအရင်ထက်ပိုပြီးတော့ကောင်းမွန်လာတာကြောင့်ဒီကနေ့ညပွဲမှာအကယ်ဒမီစုစုခူးရရှိမဲ့သူတွေအနေနဲ့ထိုက်ထိုက်တန်တန်ဆုရတာမျိုးဖြစ်နိုင်တဲ့အကြောင်းရုပ်ရှင်ဒါရိုက်တာတချို့ကပြောပါတယ်။ရန်ကုန်မြို့ပြည်သူ့ရင်ပြင်မှာဒီနေ့ည9နာရီမှကျင်းပမယ့်အကယ်ဒမီစုဘေးပွဲကိုပရိသတ်ထောင်ချီတက်ရောက်ဖို့လည်းခန့်မှန်းထားပါတယ်။ဒီအကြောင်းကိုတော့ကိုညာဝင်းအောင်ကပြောပြမှာပါရှင်။
2016အတွက်မြန်မာရုပ်ရှင်ထူးချွန်စုလို့ပြောကြတဲ့အကယ်ဒမီစုပေးပွဲအခမ်းအနားကိုရန်ကုန်မြို့ပြည်သူ့ရင်မြင်မှာကျင်းပတာဒါပထမဆုံးကြိမ်ပဲဖြစ်ပါတယ်။ပြီးခဲ့တဲ့2016ခုနှစ်အတွင်းမြန်မာတနိုင်ငံလုံးမှာယုံတင်ပြသခဲ့တဲ့ရုပ်ရှင်ဇာတ်ကားပေါင်း33ကားရှိတဲ့ထက်ကဇာတ်ကားတင်10ကားကိုရွေးချယ်ထားတာပါ။အဲ့ဒီတဲကားမှထပ်မံရွေးချယ်ပြီးအကယ်ဒမီစုတွေကိုချီးမြှင့်သွားမှာဖြစ်ပါတယ်။အရင်စီဆိုးရလက်ထက်မှာတော့စင်စာအဖွဲ့ရှိခဲ့တာကြောင့်ရုပ်ရှင်ဇာတ်ကားရေးသွေးကြာဆင်းခဲ့တယ်လို့အမှုပညာရှင်တွေရဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့မှုပါတယ်။ပြီးခဲ့တဲ့2016ခုနှစ်အတွက်ရိုက်ကူးပြသခဲ့တဲ့ကားတွေအများအပြားရှိခဲ့ပြီး33ကားကိုယုံတင်ပြသခဲ့တာပါ2015ခုနှစ်မှာတော့အကယ်ဒမီစီရင်ဝင်စားကား12ကား2014မှာ18ကားသာရှိခဲ့တာကြောင့်2016ခုနှစ်မှာရွေးချယ်စရာကားပိုများလာပါတယ်2016ဇာတ်ကားတွေဟာရိုက်ကူးမှုရောဇာတ်လမ်းနဲ့တရုပ်ဆောင်မှုအပိုင်းမှာပါအရင်ထက်အရေးသွေးပိုကောင်းလာတာကြောင့်ဒီညစုစုကူရရှိသူဟာအကယ်ဒမီစုကိုထိုက်တိုက်တန်ရတာမျိုးဖြစ်ကြောင်းရုပ်ရှင်ဒါရိုက်တာတီဗျူရှင်ကပြောပါတယ
်ဒီနေ့ကတော့ဇာကားလည်းရည်ရွယ်များတယ်ကားကောင်းလည်းများတယ်တော့ပဲဆိုအရေးသေးရောဇာကားရဲ့ဒီဘယ်ကူးမှုနဲ့ပတ်သက်တဲ့စက်ကျင်စီပေါ့နော်စွမ်းမှုဝိုင်းဆိုင်ရာတိုးတက်မှုဟာဆိုပြီးမြင်လာပါတယ်ဆိုတော့ကျွန်တော်တို့လည်းဘာကြည့်ရောဒီနေ့ရမယ့်သူတွေအတွက်ကတော့ရှင်းရတယ်အဲနောက်တို့နေ့တွေဆိုလို့ရှိရင်ရှိတယ်ကားရည်တွေရန်နေပြီးမှမရှိရတဲ့မှာမှရကြီးကြတော့ဒီလိုကြီးပါနော်ဟိုပြောမယ်ဆိုကားကောင်းနေအများကြီးကြားရဲရနေပြီးတော့ရတယ်ဆိုရင်တော့ကျားစုအပေါ်ပြီးတော့ဟိုပြောမယ်ခြေနဲ့အားရဖို့ကောင်းတာ
ပေါ့မြန်မာနိုင်ငံရုပ်ရှင်အဖွဲ့သားတွေအနေနဲ့လူထောင်ချီတက်ရောက်နိုင်မဲ့အကယ်ဒမီစုပေးပွဲမျိုးကျင်းပနိုင်ဖို့နှစ်စဉ်နေရာရှာခဲ့ပေမဲ့အဆင်မပြေပဲအခက်ကြုံခဲ့ရပါတယ်ဒီနှစ်မှာတော့ရန်ကုန်တိုင်းအစိုးရကခွင့်ပြုလိုက်တာကြောင့်ပြည်သူ့ရင်မြင်မှာပထမဆုံးအကြိမ်ဖြစ်ကျင်းပခွင့်ရတာဟာထူးခြားမှုဖြစ်တယ်လို့မြန်မာနိုင်ငံရုပ်ရှင်အစည်းအရုံးဥက္ကဋ္ဌရုပ်ရှင်မင်းသားဦးလူမင်းကပြောပါတယ်
ကျွန်တော်တို့ကလည်းဒီပြည်သူ့ရင်မြင့်ကြီးမှာကျင်းပခွင့်ရချင်တာကြာပါပြီ။အခုသူချက်ကမရခဲ့ဘူးလို့လေ။နောက်တစ်ခုကလည်းကျွန်တော်တို့ကယ်ဒမီပြည်ပွဲလို့လူ3-4တောင်တော့ဒီတာကြီးယုံကြီးကကျွန်တော်တို့တိုင်းပြည်မှာဘယ်မှမရှိပါဘူး။အဲဒီတော့တနေ့တစ်ခါပွဲကျင်းပကံနေ့တိုင်းကျွန်တော်တို့နေရာရှာတဲ့စေတနာတစ်တိုင်းကြုံပါလေ။ဒီနေ့မှလည်းလူနေရာခက်ခဲရှိတဲ့အတွက်လည်းတကြောင်ကြောင်ရန်ကုန်တိုင်းဆွေအဖွဲ့ကကျင်းပခွင့်ပြုလာပါခင်ဗျာ။
ဒီနေ့အတွက်အကယ်ဒမီရဖို့ဘယ်သူတွေသတင်းပေးနေတယ်လဲဆိုတာကိုတော့ဒါရိုက်တာတီဗျူရှင်ကပြောပါတယ်
။သတင်းရထတာကတော့မျိုးသားကျောင်းမိမြက်အမျိုးသားဇက်ဖို့ဟာထွန်းထွန်းအမျိုးသမီးဇက်ဆောင်ဆိုရင်စက်မွန်မြက်အဲနောက်မျိုးသမီးဇက်ဖို့စုဆိုလို့ရှိရင်အဲအင်းမြက်တို့နာမည်ထွက်တယ်ပေါ့နော်။မိမြက်ကကြတော့ဟိုဟာမှောက်တော့ဆောင်လို့ပြောတာပေါ့နော်။ထွန်းထွန်းကကြတော့အုံသားမြက်ပေါ့တယ်။အဲစက်မွန်မြက်မှုဆွေရကြတော့ဟိုချစ်လာကြတော့အမုံ။အင်းမြက်တို့ကတော့ငပါပေါ့နော်။အဲ့လိုမျိုးနားတာပေါ့။
ဒီနေ့အကယ်ဒမီရမယ်လို့သတင်းပြေးနေတဲ့အထက်မှာမင်းသားလူမင်းလည်းပါနေပါဗျ။မင်းသားလူမင်းကတော့
ကျွန်တော်ကတော့ဒုက္ခတဲ့တစ်နှစ်သုံးနှစ်လုံးမှလည်းအဲ့လိုစကားတင်စင်းဝင်ပြီးတော့နာမည်ကြီးတဲ့တဲတော့ကျွန်တော်ပါခဲ့တာပါပဲ။နာမည်တစ်နှစ်တစ်တိုင်းလည်းလွဲခဲ့ပါတယ်။ဆိုတော့ဒီနေ့မှလည်းအခုလည်းနေ့တဲ့အထိကြီးလေအတန်ကျယ်လေလို့တော့ဖြစ်နေပါတယ်။ဒါပေမဲ့မကြခင်အချိန်တွင်းမှသိရမှာပါ။အခုတော့မသိနိုင်သေးပါဘူး။
အကယ်ဒမီစုပေးပွဲကိုညနေ9နာရီမှာဖြောဖြေးအစည်းအဝေးတွေနဲ့စတင်ခဲ့ပြီးအခမ်းအနားကိုည9နာရီမှာစတင်မှာဖြစ်ပါတယ်။အကယ်ဒမီပေးပွဲလုပ်တဲ့လွတ်တော်အရှိဘက်ပြည်သူ့ရင်မြင်ဝင်ပေါက်မှာတော့အကယ်ဒမီရွှေစင်ရုပ်တုကျဲပွင့်ကြီး2ပွင့်နဲ့ဝင်းမောက်မိုးဦးကိုအလှဆင်ထားပြီးအဲ့ဒီမိုးဦးကနေအခမ်းအနားကျင်းပတဲ့ဆင်မြင့်ထိလမ်းတစ်လျှောက်မှာမြမရုပ်ရှင်နှစ်တရာပြည့်အကျိုးအဖြစ်အကယ်ဒမီရုပ်တုတရာကိုခင်းကျင်းထားပါတယ်။ဒီညပွဲကိုရုပ်ရှင်လောကသား3000လောက်တက်ရောက်နိုင်ဖို့ပြင်ဆင်ထားတယ်လို့သိရပါတယ်ခင်ဗျာ။